မင်္ဂလာပါမြန်မာနိုင်ငံအုပ်ချုပ်သူအဆက်ဆက်ကစာရေးဆရာတွေကိုချီးမြှင့်ဖို့မပြတ်ကွက်ခဲ့ပါဘူးတက်ဦးဆက်မိုင်ခေတ်ကစာကိုကြိုက်ပလားဆိုဘရင်ကစုတော်လက်တော်ချတော်မူတာကိုလိုနီခေတ်မှာလည်းဒီလိုပါပဲအုပ်ချုပ်သူအကြိုက်စာတော်ဘုတ်ရေးထုတ်ပလားဆိုစုတော်ငွေချီးမြှင့်တာဝေးလာမင်းသားဖုံးတော်ဘွဲစာမျိုးပေါ်လွတ်လပ်ရေးရအပြီးနိုင်ငံရေးအစိုးရလက်ထက်ကြလေစာပေစုတွေချီးမြှင့်တာပါပဲအဲ့ဒီမှာတော့အစိုးရကြိုက်တာမကြိုက်တာနဲ့မဆိုင်ပါဘူးစာပေကအင်္ဂါနဲ့ညီညွတ်ရင်းစုပေးတာပါမြမဆိုရှယ်လစ်လမ်းစဉ်ပါတီခင်မာတော့စာပေစုပေးတဲ့အခါနိုင်ငံရေးအယောင်သွေးကြည်လာပါပြီနိုင်ငံရေးအယောင်သွေးဆိုပေမဲ့လေအထူးအခြားကြီးလို့မဆိုချင်ပါဘူးမြမဆိုရှယ်လစ်လမ်းစဉ်ပါတီရဲ့မူဝါဒတွေကိုအကျိုးပြုရင်ပေးတာပဲလို့အကြံအားဖြင့်ပြောလို့ဆိုလို့ရပါတယ်အုပ်ချုပ်သူအကြိုက်လို့ပဲတနည်းအားဖြင့်ပြောချင်ပြောပေါ်နောက်တက်လာတဲ့အစိုးရဆိုတာကစစ်အစိုးရအာဏာသိမ်းအစိုးရစာပေအမှုပညာအတတ်ပညာတို့ဆိုတာငြိမ်ဝှက်ပြပြရေးအတွက်အရေးမကြီးတဲ့အပြင်အနှောက်အယှက်တောင်ဖြစ်သေးတယ်။ဒီတော့စုပေးတဲ့အခါစာပေအမှုပညာမြောက်တာမမြောက်တာဘယ်မှာပဓာနာကြပါမလဲ။အစိုးရကိုထောက်ခံတာကပဓာနာကြလာတာပေါ့။အစိုးရအကြိုက်လို့ပဲဆိုရမှာပါ။စုရွေးချယ်ရေးမှလည်းစစ်သွေးစစ်ငွေမကင်းတဲ့ပုဂ္ဂိုလ်ကြီးတွေပဲချယ်လေတော့လက်တင်စရောခေါ်စုပေးပွဲတွေကြုံရရတာနှစ်ပေါင်းများစွာပါ။ gain အဲ့ဒီခစ်တွေလွန်ခဲ့ပါပြီ။ပြည်သူတွေတကယ်ရွေးလိုက်တဲ့ပြည်သူအစိုးရခေတ်ရောက်လာပါပြီ။ဒီခေတ်စာပေစုရွေးချယ်ရေးကရောဘယ်လိုလဲ။စာရေးဆရာအတိုင်းဝိုင်းကစောင့်ကြည့်နေခဲ့ပါတယ်။အရင်စစ်အစိုးရအဆက်ဆက်ကလို့စာပေစုတွေဟာကပောက်တီကပောက်ချာဖြစ်အောင်မလား။အာဏာရှင်စနစ်ကိုထောက်ခံတဲ့အားပေးတဲ့စာရေးဆရာတွေကိုပဲစုအမျိုးမျိုးပေးအောင်မလား။ပြည်သူအစိုးရဆိုတော့ပြည်သူတွေကိုစားဘယ်လိုထိုက်တိုက်တန်တန်ပုံကိုယ်တွေကိုပေးမလဲ။မိကုံးအထွေထွေနဲ့စာပေလောကသားတွေရင်တမမစောင့်ကြည့်နေကြတာအမှန်ပါစာပေစုစည်ရင်းထွက်လာတဲ့အခါမှာတော့ကျင်းနဲ့တန်လဲကြရရဲ့စိတ်ပြက်လက်ပြက်ဖြစ်တဲ့အတန်တွေလဲကြရရဲ့ကျင်းနဲ့တာကပြည်သူတွေကပြည်သူတွေစူးစမ်းပန်းစားရေးထားတဲ့စာအုပ်စာတန်းတွေစုရကြလို့ပါမကျင်းနဲ့တာကအတိတ်ကအငွေအသက်တွေကျွင်းကြံနေတယ်လို့ခံစားကြရလို့ပါမချစ်မရဲအားမလို့အားမရဖြစ်တဲ့အတန်ကိုကြရတာကအထူးသဖြင့်တသက်တာစာပေစုရွေးချယ်ရေးမှာပါအရွေးခံရတဲ့နှစ်ဦးလုံးနဲ့မပတ်သက်ပါဘူးတသက်တာစာပေစုဆိုတာကအင်မတန်ကြည်တည်ရှိလာတဲ့စုကြီးပါနိုင်ငံကိုတသက်တာလုံးစာပေနဲ့အလုပ်ကျွေးပြုတဲ့သူကိုနိုင်ငံတော်ကထိုက်ထိုက်တန်တန်ကျေးဇူးတုံ့ပြန်တဲ့စုပါဒီတော့တသက်တာစာပေစုရတဲ့ပုဂ္ဂိုလ်ဟာစာပေလောကရဲ့ဝင်လာချိန်ကစပြီးဆင်ဆက်မပြတ်စာပေရေးသားပြုစုသူဖြစ်ရပါမယ်နောက်ပြီးရေးသားပြုစုတဲ့စာပေကစာဖက်သူပြည်သူပြည်သားတွေအတွက်စာအာဟာရဖြစ်ရပါမယ်စာအာဟာရဖြစ်ရမယ်ဆိုတာကစာဖက်သူတွေကိုအတိညာဖြည့်ဆည်းပေးနိုင်ရမယ်လို့ဆိုလိုပါတယ်တားမဲ့မြမစာဖက်ပိတ်တက်တူအနေနဲ့အဲ့ဒီလိုပဲရိုးရိုးရှင်းရှင်းယုံကြည်ပါတယ်အဲ့ဒီမှတ်ကြောင်းနှစ်ခုနဲ့ပဲတိုင်းတာခြင်းပါတယ်ဒီမှတ်ကြောင်းနှစ်ခုနဲ့တိုင်းတာတဲ့အခါအခုနှစ်စုချင်းမြင်ခံရမယ်ပုံကိုကြီးတွေတသက်တာစာပေစုနဲ့ထိုက်တန်းမထိုက်တန်းပေါ်လာပါလိမ့်မယ်ပုံကိုရေးအာဃာတလုံးဝမပါပဲစာပေအကျိုးတသက်ကိုသာကြည့်ပြီးအစီရင်ခံလိုက်ပါရစေဘသူကဖြစ်ထိုက်တန်းနေဘသူကဖြစ်မထိုက်တန်းဘူးတော်ယုံတန်ယုံစာဖက်နိုင်ကိုပဲရှင်းရှင်းလင်းလင်းမြင်မိမှာပါဒီလိုနဲ့တသက်တာစာပေစုတွေသေးသိမ့်ခဲ့တာအတော်လေးကြာသွားပါပြီကလောင်နာမည်လေးတစ်ခုရှိရုံသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းအတွေ့အကျိုးရှိမဲ့6တိ6ချက်စာကလေးသတင်းစာမှရေးယုံနဲ့စုရသွားတာတွေတွေ့နေကြရပါတယ်အဲ့ဒီလိုမကောင်းတဲ့အစဉ်အလာကိုဒီနှစ်ထိမ့်သိမ့်သွားနိုင်လေရဲ့လို့စာပေတိုင်းဝိုင်းမှာတယောတန်ညံနေတာကိုလည်းကြားရပါတယ်။ဘာဖြစ်လို့ခုလိုဖြစ်ရတာပါလဲ။မြန်မာနိုင်ငံမှာအစ်စ်အမှန်စာပေစုရထိုက်တဲ့ပုံကိုယ်ရီတကယ့်ကိုရှားပါသွားလို့လား။ရှားပါသွားလို့ဆိုရင်လေတစ်နှစ်တလေဘသူမှမပေးပဲထားလိုက်လို့မရပေဘူးလား။ဘာသာပြန်စာအုပ်ကောင်းတချို့ပေါ်ခဲ့ထက်ခွဲပါရဲ့နေတော့စုပေးဖို့အစ်စ်မီတဲ့ဘာသာပြန်စာအုပ်မရှိလို့ကြီးညာနိုင်ခဲ့သေးတာပဲ။တကယ်တော့အစ်စ်အမှန်တသက်တာစာပေစုရထိုက်တဲ့စာရေးဆရာမရှိမဟုတ်ပါဘူးကိုသတိထားမိတဲ့ပုံကိုတယောက်ထုတ်ပြရရင်မောင်သာနိုးလိုပညာရှင်မျိုးမောင်သာနိုးဆိုတာကစင်စက်မပြက်စာရေးလာတဲ့ပုံကိုခစ်လူငယ်ရိအပေါ်စာပေဩစာညောင်းတဲ့ပုံကိုမျက်မှောင်မြမကပြားအပြောင်းရွေ့ဟာမောင်သာနိုးရဲ့အားထုတ်မှုဥဆောင်မှုကြောင့်ဖြစ်လာတာလို့ပြောနိုင်ပါတယ်ကိုတိုင်လဲစာရေးစာပေမျိုးဆက်တွေကိုလည်းပြောထောင်ပေးနေတဲ့မောင်သာနိုးပါဒီလိုပုံကိုမျိုးကိုစုပေးရေးတာဝန်ရှိသူတွေမမြင် များဟာအင်မတန်တန်တရာရှိစရာကောင်းပါတယ်မိကုံးတွေအများကြီးထုတ်စရာရှိနေပါတယ်ဆရာမောင်သားတို့အကြောင်းအစီရင်ခံရင်းကဆရာစောစောအောင်ကိုလည်းတတိယမိပါတယ်ဆရာစောစောအောင်ဆိုလဲတသက်တာလုံးစားပြီးအေးလှူရှားတက်ကြွခဲ့သူပါမောင်သားတို့လိုပဲသူ့မှာလည်းစားပြီးတပည့်တပန်ပေါ်များခဲ့တဲ့ဆရာပါစားပြီးသဘောတရားသစ်တွေကိုလူငယ်စာရေးဆရာတွေရဲ့ဉာဏ်နဲ့ရောက်အောင်အတက်နိုင်ဆုံးလှူဆောင်ပေးခဲ့တဲ့ဆရာပါဆရာသာအနေစာရောက်သွားရောတသက်တာစားပြီးစုမပြောနဲ့ဆရာစာတအုပ်ပေးတအုပ်မှအတိမတ်ပြုမခံခဲ့ရပါဘူးဘာကြောင့်ဒီလိုဆရာကြီးတွေကိုမျက်ကွယ်ပြုထားပြုခဲ့ကြပါလဲသက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေရဲ့အမြင်မှာဘာရင်းများဖုံးလွှမ်းနေခဲ့ကြပါလဲမြန်မာနိုင်ငံစာရေးဆရာအသင်းဆိုတဲ့အသင်းအဖွဲ့ကြီးမှဆရာတို့အသင်းဝင်မဟုတ်တာကိုပဲအကြောင်းပြုလေသလားဆရာတို့ရဲ့စာပေယုံကြည်ချက်နဲ့တာဝန်ရှိသူများယုံကြည်ချက်မတိုက်ဆိုင်တာကိုပဲအကြောင်းပြုလေသလားနိုင်ငံတော်စာပေစုရွေးချယ်ရေးအဖွဲ့မှတာဝန်ယူနေသူတိုင်းဟာကိုယ့်အမြင်ကိုယ့်အာဃာတဘေးချပြီးအများပြည်သူကိုကိုစားပြုစိတ်ငွေတင်တယ်လို့ယူဆကြောင်းပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ